လွန်ခဲ့တဲ့14လကကွယ်လွန်သွားခဲ့တဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်ထိုနီစကာလီယာရဲ့နေရာကိုအစားထိုးဖို့နေလ်ဂေါ့ဆတ်ကိုရွေးချယ်အတီးပြုလိုက်တာကြောင့်တရားရုံးချုပ်မှာတရားသူကြီး9ဦးလုံးစုံလင်သွားပြီဖြစ်ပြီးဒီကနေ့တနင်္လာနေ့မှာနေလ်ဂေါ့ဆတ်ကျန်းသစ္စာကျင်းဆုံရမှာဖြစ်ပါတယ်။တရားသူကြီးတဲ့နေလ်ဂေါ့ဆတ်ဟာကျန်းသစ္စာကို2ကြိမ်တီးခြားစီကျင်းဆုံရမှာဖြစ်ပါတယ်။ပထမတစ်ကြိမ်ကတော့အမေရိကန်တရားရုံးချုပ်မှာတရားသူကြီးချုပ်ဂျွန်ရောဘတ်ရှေ့မှောက်ကျင်းဆုံရမှာဖြစ်ပါတယ်။နောက်တစ်ကြိမ်တရားသူကြီးအန်သိုနီကန်နေဒီရှေ့မှောက်ကျင်းဆုံရမယ့်အခမ်းအနားကိုတော့သမ္မတအင်ဂျူရောကနှင်းစီပန်းချံမှာပြုလုပ်မှာဖြစ်ပြီးအဲ့ဒီကျမ်းကျင်ပွဲကိုသမ္မတထရမ့်နဲ့ဒုသမ္မတမိုက်ဖန့်စ်တို့တက်ရောက်မှာဖြစ်ပါတယ်။လစ်လန့်နေတဲ့တရားရုံးချုပ်တရားသူကြီးနေရာကိုအစားထိုးဖို့ဆိုပြီးဂေါ့ဆတ်ကိုသမ္မတထရမ့်ကပြီးခဲ့တဲ့ဇန်နဝါရီလကုန်မဲမှာအဆိုပြုခဲ့တာပါ။ဂေါ့ဆတ်ကိုရွေးချယ်ဖို့ Republican နဲ့ဥဆောင်တဲ့အထက်လွှတ်တော်မှာကန့်ကွက်မှုတွေကြုံခဲ့ရပြီးတဲ့နောက်ပိုင်းနောက်ဆုံးမဲခွဲရမှာတော့54မဲ45မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။အသက်49နှစ်အရွယ်ဂေါ့ဆတ်ကိုရွေးချယ်လိုက်တဲ့အတွက်9ဦးတိုင်အမေရိကန်တရားရုံးချုပ်မှာသူဟာ5ဦးမြောက်ကွန်ဆာဗေးတစ်တရားသူကြီးဖြစ်သွားပြီးဒီတရားရုံးချုပ်ကိုကွန်ဆာဗေးတစ်တွေကလွှမ်းမိုးနေဆဲဖြစ်ပါတယ်။